ကမ္ဘာဝန်အဂတိလိုက်စားမှုအခြေအနေတွေကိုစစ်တမ်းယူဖော်ထုတ်နေတဲ့ Transparency International အဖွဲ့ကြီးရဲ့နှစ်စဉ်အစည်းအဝေးခန်းစာထဲမှာအဂတိလိုက်စားမှုအခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံဟာအောက်ဆုံးအဆင့်မှာပဲရှိနေစေဖြစ်ပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲနဲ့တက်လာခဲ့တဲ့အစိုးရအနေနဲ့လက်ပေးလက်ယူမှုတွေကိုတိုက်ဖြတ်သွားမယ်လို့ပြောထားပေမဲ့လက်တွေ့အောင်မြင်အောင်ဆောင်ရွက်ဖို့အခက်အခဲတွေရင်ဆိုင်နေရတယ်လို့လည်းလေ့လာသူတွေကဆိုကြပါဗျ။ဒါနဲ့ပတ်သက်လို့တော့ကိုသားညုံကဆက်ပြီးပြောပြပေးပါမယ်ရှင်
။ Transparency International ဖွဲ့ကထုတ်ပြန်တဲ့2012ခုနှစ်တွင်ကမ္ဘာနှံကအာဒီလက်စားမှုအခြေအနေအစဉ်ခံစာအတည်းမြန်မာနိုင်ငံကိုအမှတ်15မှတ်ပေးထားပါတယ်။နိုင်ငံလိုက်တွက်မယ်ဆိုရင်တော့မြန်မာနိုင်ငံဟာအချင်းဒီအစိုးဆုံးနိုင်ငံအောက်ဆုံးကရည်တက်လို့ရှိရင်9နိုင်ငံမြောက်ဖြစ်ပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲနဲ့အစိုးရတက်တက်လာပြီးတဲ့နောက်အဂတိလက်စားမှုတွေကိုတိုက်ဖြတ်သွားမယ်ဆိုပြီးတော့သမရဦးသိန်းစိန်ကဂရိပေးခဲ့ပြီးမြဲလက်တွေ့လုပ်ဖို့ရမှာခက်ခဲတွေရှိနေတယ်လို့လေးလာသူတွေကသုံးသပ်ထားပါတယ်တည်ဆဲဥပဒေအတိုင်းလက်တွေ့ဘယ်လိုမျိုးအကောင့်ထဲဖော်မလဲဆိုတော့တရားဥပဒေစုမှုရေးကိစ္စရက်လည်းဖြစ်တယ်လို့မြန်မာစီးပွားရေးလုပ်ငန်းရှင်လည်းဖြစ်စီးပွားရေးပညာရေးဆိုင်ရာကျွမ်းကျင်သူလည်းဖြစ်တဲ့ဦးမင်းခင်ကပြောပါတယ
်ဟိုအဂတိလက်စားမှုတိုက်ဖြတ်မယ်ဆိုရယ်သူသူစံသားပေါ့နော်ကျွန်တော်တို့ political way ပေါ့နိုင်ငံကြီးတရားလုံးချင်တဲ့စံသားကိုတော့ပြုံးကြည့်ပါလေအကျိုးစားအထုတ်နေတယ်လို့လည်းပြောလို့ရတယ်ဆိုတော့ပြည်ရောက်မှုတော့တော်တော်လေးအားနေသေးတယ်လက်တွေ့တွေ့လာတာကအောက်ခြေအချို့နေရာတွေမှာပဲဟိုကြောက်မှုရှိတာတွေ့ရတယ်နောက်တစ်ခုကဒီလွတ်တော်ဘက်ကပို့ပြီးတော့မှဒီဆိုးရပဲနေဆိုင်အားကြီးလက်ခံမှုပို့ပြီးတော့ဟိုတိတိယောက်ဟိုကိုင်းတဲ့နိုင်ငံဆိုတဲ့ပေါ်ထုတ်ရုံပေါ့လေအစားစာလေးတွေပေါ်ထုတ်ရတော့ပဲလုပ်နိုင်တယ်ဆိုတော့ဟိုဒါကလည်းတရားဥပဒေစိုးရိမ်နေတယ်သူကတွဲနေတာဟုတ်ပါတွဲနေတော့ကုတီတော်တိတိယောက်ယောက်ဟိုကိုင်ကင်နိုင်မှုဆိုလို့လုပ်ကြောမယ်ဆိုရင်တို့တော့လူသေးတယ်လို့ပြောရမယ်က
အမျိုးသားလွတ်တော်ကုစလေတူဖြစ်တဲ့ဒေါက်တာမြတ်ညနာစုကလည်းအစိုးရအနေနဲ့အောက်ဒီလိုက်စားမှုတွေတိုက်ဖြတ်သွားမယ်ဆိုပေမဲ့တစ်ဖက်မှာအရေးယူမှုတွေရှင်းလင်းလင်းမတွေ့ရဘူးလို့ပြောပါတယ
်အရေးယူဖြစ်တဲ့တုန်းကတည်းကစာရင်တော့နော်ရင်းခင်းတဲ့တရားနှိုင်းစီလိုက်ရင်တော့ရော့ကျသွားပွေရာရှိတယ်လို့ပြောလို့ရပါတယ်အခုဆိုရင်ကျွန်တော်တို့ဟလာတိုင်ကြားဖို့ဖုန်းနံပါတ်တွေနောက်ကကျန်ကြီးဝန်ကြီးဌာနဒီပီဒီဝန်ကြီးဌာနပေါ့နော်ကျွန်တော်တို့ဒီအထူးစုံစမ်းစစ်ဆေးဦးစီးဌာနနေပြီးတော့ဆက်သွယ်တိုင်ကြားဖို့ဖုန်းနံပါတ်တွေကိုဟလာနေ့စဉ်ထုတ်သတင်းစာရေးထဲမှာဆက်သွယ်ပြီးတော့ပေါ်ပြထားတာရှိပါတယ်ဒါပေမဲ့ကျွန်တော်တို့တစ်ချက်ကြည့်ရမှာကဒီလိုတိုင်ကြားတဲ့ဖြစ်စဉ်တွေကတခုရှိခဲ့ပြီးတယ်ရှိခဲ့ပြီးတဲ့ဖြစ်စဉ်တွေပေါ်မှာဟောဘလို့အရေးယူဆောင်ရွက်မှုတွေရှိနေပြီလေဘလို့တွေလက်ပေးလိုက်ခုအပေါ်မှာဆောင်ရွက်ခဲ့တဲ့ဝန်ထမ်းတွေတက်ဆိုင်ရာအဖွဲ့အစည်းတွေကိုရေးယူပြီးပြီလေဆိုတာကိုတော့အဲထုတ်ပြန်တဲ့အပိုင်းဟာစိတ်ဝင်လင်းညင်တာမှုရှိသေးလို့မြင်ရပါခင်ဗ
ျတကယ်တော့ဒီအဂတိလက်စားမှုတိုက်ဖြတ်ရေးဟာလက်ရှိတောင်းနေတဲ့မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးအတွက်ပါရေးကြည့်တယ်လို့အစိုးရဘက်ရောလွှတ်တော်ရောမြန်မာရေးလေးလာသူတွေကပါယူဆထားကြတာပါဒါကြောင့်လည်းပဲအဂတိလက်စားမှုအခြေအနေဟာအပြောင်းလဲအတွက်ကိုစိန်ခေါ်ချက်တရလို့ဖြစ်နေတယ်လို့ဦးမင်းခင်ကပြောပါတယ်
ဒီဘက်မှာပြောင်းလဲတာတရလို့ဆက်ဆံရေးဘက်မှာပြောင်းလဲတာကိုကျွန်တော်တို့တွေ့တယ်ဆန့်သွားတယ်ဆိုတာမျိုးတွေစောင့်ကြည့်တယ်ဆိုတာမျိုးပေါ့အဲ့လိုမျိုးပို့ပြီးကြိုးရမယ်ထင်တယ်တရားဥပဒေကလုံးတဲ့လုံးခဲ့တဲ့ရေးယူမှုမရှိရင်တော့ပြန်ပြီးတော့ဒီစားကငကူဆိုရင်ကိုငကူဆိုတာကနည်းနည်းလေးပြောင်းလဲဥစ္စာလေးရဟာတော့မှပြန်ပြီးတော့အတတလုံးပြန်တက်ပြီးတော့ဟိုငကူပုံစံပြန်ဖြစ်သွားတယ်ဒါလည်းပဲဟိုကျွန်တော်တို့အပြောင်းလဲအတွက်ဟို threat ချိန်ရမှုတစ်ခုပဲကျောင်းလို့တဲ့အရေးတစ်ခုပဲ
လွှတ်တော်ပိုင်းကလည်းဒီအဂတိလက်စားမှုတိုက်ဖြစ်ရေးအတွက်ကြိုးပမ်းနေပြီးမဲ့အရေးယူမှုတွေကိုလက်တွေ့ဆောင်ရွက်ရမယ်အုပ်ချုပ်ရေးပိုင်းကပွင့်လင်းမြင်သာမှုမရှိသေးဘူးလို့အမျိုးသားလွှတ်တော်ကုစလေဒေါက်တာမြတ်ညနာစုကဝေဖန်ပါတယ်ကျွန်
တော်တို့လွှတ်တော်တွေမှာလက်ပေးလက်ယူမှုတိုက်ဖြစ်ရေးမှုတွေကိုရေးဆွဲနေပါတယ်ရေးဆွဲနေတာနောက်ဆုံးအဆင့်ရောက်ပါပြီဒီဥပဒေထွက်လာတဲ့အခါကျတော့မှကျွန်တော်တို့ဒီတိကျကျဘယ်လိုအရေးယူဆောင်ရွက်မယ်ဆိုတာကရှိလာမှာပါအခုကျွန်တော်တို့စီပါကရှိနေတဲ့ဥပဒေဟာအဂတိလက်စားမှုတိုက်ဖြတ်ဥပဒေကတော့ရှိပါတယ်1950-56လောက်တုန်းကပြဋ္ဌာန်းထားတာပါဒါပေမဲ့အဲ့ဒါတွေကိုလိုရာတွေကိုဖြည့်ဆွက်ပြီးတော့ဥပဒေဖြည့်ရေးဆွဲနေပါတယ်နောက်တစ်ချက်အနေနဲ့ကတော့ကျွန်တော်တို့လက်သေးလက်ယူမှုဖြစ်စဉ်အနေနဲ့ပတ်သက်ပြီးတော့မေးခွန်းတွေမေးမြန်းတာရှိပါတယ်အဲ့ဒါကိုဘယ်လိုအရေးယူဆောင်ရွက်ထားမှုရှိမရှိဆိုတာကိုမေးပါတယ်မေးတဲ့အခါကျတော့လည်းပြောင်းစုဆိုးရွက်ကတော့ဒီရှင်းရှင်းလင်းလင်းပေါ့နော်တိတိကျကျအဖြေကြားနိုင်ရင်ရှိပါဦးခင်ဗ
ျအခုလိုမျိုးလွှတ်တော်ပိုင်းကဆောင်းနေတဲ့ဥပဒေချမ်းဟာအာဂတိလက်စားမှုတိုက်ဖြတ်ရေးလုပ်ငန်းစဉ်အတွက်အရေးကြီးပြီးတော့ဒီပေါ်မှာသူတို့အနေနဲ့စောင့်ကြည့်မျှော်လင့်ထားတယ်လို့ Transparency International အဖွဲ့ရဲ့အာရှရေးရညွှန်ကြားမှု Samantha Grant က view ကိုပြောပါတယ်
You know this is the real key purpose of the corruption perceptions index it highlights the problem
အခုလုပ်နေတဲ့အာဂတိလက်စားမှုတိုက်ဖြတ်ရေးဥပဒေမူကြမ်းဟာကမ္ဘာအနှံ့အတိုင်းပြည်တွေမှာဆောင်ရွက်တယ်လို့ပဲနိုင်ငံတကာစံနှုန်းဖြစ်ဖို့ကျမတို့မျှော်လင့်တကြီးစောင့်ကြည့်နေပါတယ်။ အဲ့ဒီအထက်မှာလွတ်လပ်ပြီးတော့စနစ်တကျပြုစုပြောင်းထောင်ထားတဲ့ကျွမ်းကျင်သူတွေပါဝင်တဲ့အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်မျိုးဖွဲ့တာပါဝင်ပါတယ်။ဒါဟာအခရီးလိုက်စားမှုတိုက်ဖြတ်ရေးအတွက်အရေးကြီးဆုံးနဲ့ပထမဦးဆုံးအဆင့်ဖြစ်ပါလိမ့်မယ်
။အခုလိုမျိုးအခရီးလိုက်စားမှုတွေဟာနိုင်ငံရေးတမကပဲနဲ့စီးပွားဖွံ့ဖြိုးတိုးတက်ဖို့နဲ့နိုင်ငံတကာနဲ့ကြေပြန့်ပြန့်ကုန်သွယ်ရေးလုပ်ငန်းတွေထိစပ်လုတ်ကင်လာနိုင်ရေးအတွက်ပါထိခိုက်မှုရှိတယ်လို့သုံးသပ်ပါတယ်။အခြားတစ်ဖက်မှာလည်းမြန်မာနိုင်ငံဟာပြောင်းလဲလို့ရတဲ့ဆိုပေမဲ့ပုံစံသစ်ကိုရင်ဟောင်းနဲ့တွားရတယ်လို့ဖြစ်နေတယ်လို့ဦးမင်းခင်ကတော့ဝေဖန်ပါတယ်။အခုလိုမျိုးဒီအစင်ကန်စာထုတ်ပြန်မှုအပေါ်မှာအာဏာဝင်တွေဘက်ကအရေးယူတုံ့ပြန်တာမျိုးကိုသူတို့အနေနဲ့မျှော်လင့်ထားပါတယ်လို့ Transparency International အဖွဲ့ရဲ့ဒီအရှိုက်ရညွှန်ကြားမှု Samantha Grant က view ကိုပြောခဲ့ပါတယ
်။ That we're looking for in the future is to see that this draft anti-corruption law really
ဒီအစင်ကန်စာဟာအခရီးလိုက်စားမှုပြဿနာရှိနေတဲ့တခုခုအရေးယူတုံ့ပြန်ကင်တွယ်ရမယ်ဆိုတာကိုမိမောင်းထုတ်ပြတာပါမြမအိမ်နီးချင်းနိုင်ငံတွေဥပမာမလေးရှားအင်ဒိုနီးရှားအစိုးရတို့အနေနဲ့ကျမတို့ရဲ့ဒီနှစ်စဉ်စီရင်ခံစာကိုတုံးပြီးတော့သူတို့ရဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးအစီအစဉ်တွေကိုဆန်းစစ်ဆောင်ရွက်ပါတယ
်အခုဒီ Transparency International ရဲ့အစီအစဉ်လာတဲ့မြန်မာနိုင်ငံအောက်မှာတော့ဆူဒန်နိုင်ငံ၊အာဖဂန်နစ္စတန်၊မြောက်ကိုရီးယားနဲ့ဆိုမာလီယားနိုင်ငံတွေပဲကျန်ပါတယ်အရှိတောင်အရှပောင်းကျင်နိုင်ငံတွေတဲမှာဆိုရင်အာဂတိလဲစားမှုအခြေအနေမြန်မာနိုင်ငံဟာအဆိုးဆုံးလို့ပြောနိုင်ပါတယ်အစင်ကန်စာအတိုင်းဆိုရင်ဒိန်းမတ်ဖင်လန်နယူးဇီလန်နိုင်ငံတွေကတော့အမှတ်90နဲ့အာဂတိလဲစားမှုအနည်းဆုံးအပေါ်ဆုံးဆင့်နိုင်ငံတွေဖြစ်ကြပါတယ်အမှတ်နဲ့ကြည့်ရင်အမေရိကန်ပြည်ထောင်စုကအမှတ်83တရုတ်နိုင်ငံကအမှတ်39လို့ရရှိထားကြပါတယ်ခင်ဗျာ